ရုရှားနိုင်ငံမှာတော့နျူကလ িয়ার ထိပ်ဖူးတဲ့မဆိုင်ဒုံးကျည်နှစ်ခုကိုစမ်းသပ်လွှတ်တင်လိုက်ပါတယ်။ရုရှားနဲ့အမေရိကန်နိုင်ငံတွေအကြားနေတိုးစစ်မဟာမိတ်အဖွဲ့ရဲ့နျူကလ িয়ার လက်နက်ထံကာကွယ်ရေးကွန်ရက်တိစောက်ဖို့ကိစ္စအစီအစဉ်နဲ့ပတ်သက်ပြီးတင်းမာမှုတွေဖြစ်နေချိန်မှာတောက်ကြနေမှာပဲရုရှားကအခုလိုစမ်းသပ်လွှတ်တင်မှုကိုပြုလုပ်ခဲ့တာပါ။ရုရှားစစ်အရာရှိတွေကလည်းဒီနျူကလ িয়ার ထိပ်ဖူးတဲ့မဆိုင်ဒုံးကျည်စမ်းသပ်လွှတ်တင်မှုကိုတာဝေးမဟာပြူဟာပြစ်ခတ်မှုကိရိယာတွေနဲ့ပြစ်ထုတ်ခဲ့တာဖြစ်ပြီးအောင်မြင်မှုရှိခဲ့တယ်လို့ဆိုလိုက်ပါတယ်။ရုရှားအနေနဲ့အမေရိကန်နဲ့တန်တမန်ဆက်ဆံရေးတင်းမာလာတဲ့အချိန်အခါမျိုးမှာအခုလိုလုပ်ရမျိုးကိုလုပ်လို့ရှိပါတယ်။ဒီနေတိုးအဖွဲ့ရဲ့နျူကလ িয়ার လက်နက်ထံကာကွယ်ရေးကွန်ရက်တိစောက်ဖို့အစီအစဉ်ကိုရုရှားအနေနဲ့သူ့အတွက်လုံခြုံရေးချင်းချောက်မှုတစ်ခုအဖြစ်ခံယူလာခဲ့ပြီးဒီအစီအစဉ်ကိုနေတိုးနဲ့အမေရိကန်ဘက်ကဆက်လုပ်မယ်ဆိုရင်နေတိုးနိုင်ငံတွေရဲ့နေဆက်ကိုဒုံးကျည်နဲ့ပြစ်ထည့်မယ်လို့လည်းချင်းချောက်ခဲ့ပူပါတယ်။ဒါပေမဲ့အမေရိကန်နဲ့နေတိုးမဟာမိတ်တွေဘက်ကတော့ဒီနျူကလ িয়ার လက်နက်ထံကာကွယ်ရေးကွန်ရက်တည်ဆောက်မှုအစီအစဉ်ကရုရှားကိုပြစ်မှတ်ထားချင်းချောက်တာမဟုတ်ဘူးလို့ရှင်းပြကြပါဗျ။အရင်အမေရိကန်သမ္မတ George W. Bush လက်ထက်တုန်းကအီရန်နဲ့အခြားရန်လိုတဲ့အစိုးရတွေရဲ့လှုပ်လာနေတဲ့တိုက်ခိုက်မှုတွေကနေတိုးမဟာမိတ်နိုင်ငံတွေကိုကာကွယ်ပေးဖို့အတွက်မြေပြင်ခြေဆိုင်မစိုင်းဒုံးကျည်ကာကွယ်ရေးကွန်ရက်တစ်ခုကိုတည်ဆောက်ဖို့အဆိုပြုခဲ့မှုပါဗျ။ဒါပေမဲ့လက်ရှိသမ္မတ Barack Obama ကတော့နောက်ပိုင်းကာလမှာဒီအစီအစဉ်ကိုပြင်းပြင်းထန်ထန်မဖြစ်အောင်ပြောင်းလဲမှုတွေလုပ်ခဲ့ပြီးဒီဒုံးပြစ်တာကိုဖမ်းမိနိုင်ဖို့စစ်သမောကြီးတွေမှာရေးတာတက်ဆင်မှုလုပ်ဖို့ကိုပဲစီစဉ်ပေးခဲ့ပါတယ်ခင်ဗျ။